ဒီသူတွေအလောက်ကန်ရှာပါမှုစာနာရေးကနဲ့ဝေကြီးအခက်အခဲတွေပါကြုံလာရပြီးလက်တလောကိုဗစ်တတိယလှိုင်းမှာလူသားတိုင်းရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့လွတ်လပ်စွာကျန်းမာရေးစောင့်ရှောက်မှုခံယူပိုင်ခွင့်ကိုကန့်သတ်ညှင်းပယ်ခံရတာတွေဟာလူအခွင့်အရေးချိုးဖောက်မှုတရက်ဖြစ်တယ်လို့စီးနဲ့စီးနှီးနွယ်ចောင်းပေါင်း16ចောင်းကចောင်းသားတမကတွေကဇူလိုင်လ23ရက်တောက်ကြနေ့မှာထုတ်ပြန်တဲ့ကြေညာချက ဆက်ချောက်ဖွင့်ရဲ့ပြောခွင့်ရသူရန်ကုန်စိတ်တက်ကတူနှစ်ចောင်းသားသမဂ္ဂဥက္ကဋ္ဌကိုဥက္ကာမြတ်ကဒီ OA ကိုရှင်းပြပါတယ်ခင်ဗျာဘယ်တော့တစ်ချက်ကပါလဲဆိုတော့ကျွန်တော်ဒီမှာနိုင်ငံမှာကိုဗစ် 19ရဲ့အတိချက်ပါလေဗျ။အဲ့တော့နံပါတ်1ချက်ကပါလဲဆိုတော့ကျွန်တော်စီဒီအမ်မူမန့်မှာပါဝင်နေဒီကျန်းမာရေးဝန်ထမ်းတွေပေါ့စစ်ကောင်စီကနေပြီးတော့မှဒီအကြမ်းဖက်ဖမ်းဆီးရိုက်နှက်တာတွေပြီးနောက်ဆုံးတက်ပြတ်တဲ့အတိအခြေအနေရှိနေတယ်ပေါ့နော်။အဲ့တော့နောက်ဆုံးတစ်ချက်ကပါလဲဆိုတော့အခုဆိုရင်နိုင်ငံရဲ့အကွမ်းမှာနော်ကျွန်တော်ဒီကိုဗစ်ကကျန်းမာနေတဲ့အပြင်ဟိုအချင်းတော်တွေမှာထိနေခ တဘူးသားရေးအတည်ပြင်နေမရပဲနဲ့ဒုက္ခရေးချိုးခေါက်ခံမှုတွေရှိနေတယ်ပေါ့နော်ကျွန်တော်ကဒီအချက်၃ချက်ပေါ့အကြောင်းရင်းခံပြီးတော့ဒီနိုင်ငံတကာအသိုင်းအဝိုင်းကိုကျွန်တော်တောင်းဆိုတာပြဖို့ရတာပေါ့ဗ
ျမြန်မာပြည်သူတွေလက်ရှိရင်ဆိုင်နေရတဲ့အခြေအနေကိုနိုင်ငံတကာကကိုယ်တိုင်သိမြင်မှသာလက်တွေ့ကူညီမှုတွေရရှိလာစေဖို့ရည်ရွယ်တယ်လို့လည်းကိုဥက္ကာမြတ်ကပြောပါတယ
်ဟိုအဓိကတော့ကျွန်တော်တို့ဟုတ်ဆုံးလက်ရှိအခြေအနေတွေကအလွန်ဆိုးရွားနေတဲ့အခြေအနေတစ်ခုရောက်နေပေါ့ရောက်နေတဲ့အခါကျတော့ကျွန်တော်တို့အနေနဲ့လည်းဒီလိုတော်လည်းကလာမှာဒီတစ်ပတ်ကဆေးအာဏာသိမ်းမှုနဲ့ဒီလိုမျိုးကိုဗစ်ရောဂါကိုအလူးနဲ့ခံစားနေရဖြစ်တဲ့ဆိုတော့ကျွန်တော်ဒီနိုင်ငံကအခွင့်အရေးတွေအနေနဲ့ဒီလိုဒုက္ခတွေသူတို့ကိုယ်တိုင်သိမြင်နိုင်ပြီးတော့ပါသူတို့အနေနဲ့ကြိုးရောက်တဲ့အခွင့်အရေးမျိုးတွေပေးအပ်နိုင်အောင်ကျွန်တော်ရည်ရွယ်တာပါပဲ
ဒါကြောင့်မြန်မာပြည်သူတွေအတွက်ရောထောင်တွင်းကအကျဉ်းသားတွေအတွက်ပါအချက်၄ချက်ကိုကူညီဖြည့်ရှင်းပေးဖို့နိုင်ငံတကာကိုတောင်းဆိုလိုက်တယ်လို့ကိုဥက္ကာမြတ်ကပြောပါတယ
်။ပထမချက်ကကျွန်တော်ဒီလိုမျိုးကျန်းမာရေးဝန်ထမ်းတွေကိုအကျဉ်းဖက်လိုက်လံဖမ်းဆီးနှိပ်စက်တာတွေကိုသူတို့အနေနဲ့မကျူးလွန်ဖို့နဲ့ဒီကျန်းမာရေးဝန်ထမ်းတွေကျွန်တော်အခုလက်တလောဒီပြည်သူလူထုကိုပေးအပ်နေလွတ်လပ်စွာကျန်းမာရေးဆောင်ရှောက်မှုကိုသူတို့အနေနဲ့မသိမ့်ခင်ဖို့ပေါ့နော်။နောက်နေ့ချက်ကတော့ဒီပြည်သူလူထုကလည်းဒီကုလို COVID-19 ကရောဂါအတတိယလိုင်းပြင်းထန်နေတဲ့အချိန်မှာသူတို့ရဲ့ခြေခံရပါခွင့်ဖြစ်တဲ့ဒီလူလက်စာစေကူတာမှုတိုင်းနိုင်ခွင့်ပေါ့။အဲဒီဟာကိုသူတို့ပိတ်ပင်နေတဲ့ဟာကိုရက်တံမှုကျွန်တော်ကတောင်းဆိုတာလေ။နံပါတ်3ချက်ကကြောင့်နိုင်ငံကအချင်းတောင်ထိုင်ရပေါ့နော်။အချင်းသားထိုင်ရအခွင့်အရေးတွေကိုစစ်ကောင်စီအနေနဲ့လိုက်နာပြီးတော့ပါလိုအပ်နေတဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုအရရှိဖို့အတွက်ကျွန်တော်တို့တောင်းဆိုတာလေ။နောက်တစ်ခုကကြာတော့ဒီလိုအကျဉ်းတောင်မှာဒီလိုမျိုးလူ့ခွင့်ချိုးဖောက်ခံရမှုနဲ့သူတို့ကိုပိတ်နိုင်တဲ့ရောဂါအလုံးပြန့်နှံ့နေဖို့ပေါ့နော်။ဒီကလာသမဂ္ဂနဲ့ဒီဆက်ဆက်အဖွဲ့အစည်းတွေနိုင်ငံကအဖွဲ့အစည်းတွေကပြီးတော့တိချာဖို့နော်လည်းရှုစစ်စစ်မတန်းတင်ပြီးတော့လိုအပ်သလိုကုညီနေပေးနိုင်ဖို့အတွက်ကျွန်တော်တို့နောက်ဆုံးချက်နေတဲ့တောင်းဆိုထားပါတယ
်။သူတို့ထုတ်ပြန်တဲ့ဒီကြေညာချက်ကိုကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဒရေးရှိုကမ္ဘာ့ကျန်းမာရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ဒေါက်တာတက်ဒရော့စ်အဒနွန်ဂေဘရီယေဆုစ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမဟာမင်းကြီးမစ်မီရှယ်ဘာချလတ်နဲ့ကုလလုံခြုံရေးကောင်စီ ICRC ကြက်ချင်ဒီ American Senate စတဲ့အဖွဲ့အစည်းကြီးတွေကိုတိုက်တွန်းတောင်းဆိုစာပေးပို့ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာဆေးနဲ့ဆေးနှီးနွယ်အကြောင်းပေါင်း26ခုရှိပြီးအရေးပေါ်အခြေအနေကြောင့်အဲ့ဒီအကြောင်းတွေရဲ့ထက်ဝက်ကျော်ဖြစ်တဲ့16ကျောင်းကကျောင်းသားသမဂ္ဂတွေစုပေါင်းပြီးဒီကြေညာချက်ထုတ်ပြန်လိုက်ရတာလို့လည်းပြောပါတယ်ခင်ဗျာ။